Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်ချာနေညနေခင်း VOA စီစဉ်တွေကိုမိခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေနဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူမျိုးကိုဖမ်းဆီးလိုက်တဲ့အကြောင်းရတပ်ဖွဲ့ကဒီကနေ့ပဲပြောပါရယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေချေချေမြဲထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းတွေလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုနားလောင်နဲ့တွေ့ချင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကတရားလွတ်တော်ရှိနေကြီးဦးကိုနေကိုလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖမ်းဆီးခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးလိုက်ပါရယ်
ပေးခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပေးခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှုမရှိတော့ဘူး။မနေ့ကဆရာဆရာရင်ရတယ်။ဒါမဲ့
တရားလုံးရှင်နေဦးနေလာကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါ။ဒါပြင်ဒီနေ့ရန်ကုန်တကြံပွဲတော်မှာစီးပွားဖြင့်မန်ဒတ်တွေစောင့်ခွင့်မပေးတော့ဘူးဆိုတဲ့သတင်းနဲ့လေကျုံးလူတက်မှုမှာတည်တံပေးခံရတဲ့မြန်မာရွှေပြောင်းလူငယ်တွေယူခံဝင်ထားတဲ့အခြေအနေနဲ့အဲ့အကြောင်းသတင်းတွေကိုအခုညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါလိမ့်မယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေနဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူမျိုးကိုဖမ်းဆီးလိုက်ကြောင်းရတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့ရဲ့ရတပ်ဖွဲ့ကအကြမ်းဖက်ဝါဒတံပြန်နေနေဌာနအကြီးအကဲမက်ကရော်လီကပြောဆိုခဲ့တာပါ။ဒါလို့ဖက်စီထားသူစုစုပေါင်း9ဦးရှိနေပြီးတူးဦးတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါရယ်ဗြိတိန်ပါလီမန်နီတက်ခတ်မှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခလစ်မာဆွတ်ဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူးဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားပါတက်ခတ်သူရဲ့နာမည်ရင်းဟာအက်ဒရီယန်ရက်ဆက်အကြာကိုဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ပေါ်လာတယ်နေနေဌာနအကြီးအကဲရော်လီကလူလူကိုပန်ချထားပါတယ်အဲဆွသူကျအဖွဲ့ကတော့အသက်52နှစ်အရွယ်မာဆူဒာအမေရိကန်ဦးဆောင်ပြီး IS အဖွဲ့ကိုတိုက်ခတ်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ဘက်ဆိုင်ရာပြင်ပတွေကိုတိုက်ခတ်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အချက်ပေါ်ဝါဒနဲ့ဆက်နွယ်တဲ့ပြမှုတွေနဲ့ဒီချိန်တစ်ခါမှအေးအေးယူခံရဘူးလားမရှိပေမဲ့အစိုးရလုံးတွေနဲ့ဆက်နွယ်ပြီးစစ်ဆေးမြင့်မြင့်ခံခဲ့ရဘူးသူဖြစ်ကြောင်းလည်းဖရီးရှားလုံခြုံရေးအရှိကပြောဆိုထားပါတယ်။လန်ဒန်မြို့ကပါလီမန်အဆောက်အဦကိုဆက်သွယ်ထားတဲ့ထိုင်းမြို့ပေါ်ကဝက်စမင်စတာတရားပေါ်မှာတောလာနေတဲ့လူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးကိုကျူးစားတဲ့ရဲတပ်ဖွဲ့ဝင်တူကိုဓာတ်နဲ့ထိုးခဲ့တဲ့လောက်ရက်တွေကိုတော့သူတယောက်တည်းကကျူးလွန်တာဖြစ်မယ်လို့ယုံကြည်ထားကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစားထိုးပြထားမှုစူးစမ်းနေတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကြောင့်ကိုအောက်လွှတ်တော်မှဒီကနေ့တောက်ကြနေကြရင်မဲခွဲဆုံးဖြတ်မှာပါ။ဒါကိုအပြည့်အဝ၆ခံမပေးရင်ဒီဥပဒေကိုဆက်မလုပ်တော့ဘဲတခြားကိစ္စတွေကိုအာရုံစိုက်မယ်ဆိုပြီးတော့ထရမ့်က Republican လွှတ်တော်အမတ်တွေကိုချိန်ချောက်ပြောဆိုထားပါတယ်။သမ္မတဟွန်ဘာရက်ဥပမာပြတ်ထန်းခဲ့တဲ့ Obama Care ဥပဒေနေရာမှာအစားထိုးမဲ့ဥပဒေကြောင့်ကိုအတည်ပြုရေးအပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက် Republican တို့အတွက်ထောက်ခံမှုအလုံးလောက်ရပါမလားဆိုတာမရေမရာဖြစ်နေပါတယ်။သမ္မတထရမ့်ရဲ့အပေးအယူလုံနိုင်တဲ့အရေးချင်းဟာလည်းFreedom Caucus လို့နာမည်ပေးထားတဲ့လက်ရာဆုံး Conservative လွတ်တော်အများနဲ့အဖွဲ့ရဲ့သဘောတူညီမှုရအောင်မလုပ်နိုင်ခဲ့ပါဘူး။တကယ်လို့ဒီကျမ်းမာရေးဥပဒေနောက်ဆုံးအတည်ဖြစ်သွားရင်နောက်မှာတချိန်ကစီလုံးညီညွတ်ခဲ့တဲ့ Republican Party ကိုနိုင်ငံရေးအကျဉ်းချက်အတဲကနေယုံထွက်နိုင်တဲ့အခြေအနေထိလိုအပ်တဲ့မဲအရေးတွေရအောင်သမ္မတ Trump နဲ့အောက်လွှတ်တော်ဥပဒေအပေါ် Ryan တို့မလုပ်နိုင်ကြပါဘူး။ဒီဥပဒေကြောင့်အောက်လွှတ်တော် Democrat အမတ်အားလုံးကကန့်ကွက်မဲပေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ Republican အမတ်တွေထက်ကအလဲလက်ကျသူတွေနဲ့ Conservative အမြင့်ရှိသူတွေကကန့်ကွက်မဲပေးမယ်။ဒါမှမဟုတ်ကန့်ကွက်တဲ့ဖက်ကိုပိုစိတ်အားကျနေလို့ပြောနေကြပါတယ်။ Donald Trump ကသူ့ရဲ့ဂျမ်းမာရေးဥပဒေကြောင့်ကို Freedom Caucus ကထောက်ခံမပေးရင်လာမယ့်2018ဂျာဖြတ်ရွေးကောက်ပွဲမှာသူတို့အကြီးအကျယ်ရှုံးနေနိုင်တယ်ဆိုပြီးအကြိမ်ကြိမ်တတိပေးနေတာဖြစ်ပါတယ်။
နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့ပြည်ပကလူပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပဲကော်မတီဝင်တွေတကယ်ပဲဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗင်နူးနက်စ်ကတော့ နိုင်ငံရဲ့ချလှရှားမှုတွေကိုထောက်လှမ်းမှုတယ်လီဖုန်းဆက်သွယ်မှုတွေကိုဥပဒေနဲ့ညီချပြနှားထောင်ရောက်ကအမှတ်မထင်ထောက်လှမ်းမှုတွေအထက်မှာသမ္မတထရမ့်ရဲ့လက်ထောက်ဒေသမှာကသမ္မတထရမ့်ကိုယ်တိုင်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နေတဲ့အကြောင်းပြောဆိုခဲ့တာပါ Republican ကိုယ်စားနုနက်စာသူဦးဆောင်နေတဲ့ကော်မတီကိုအတိမပေးပဲဒင်းတော်တွေနဲ့တွေ့ဆုံခဲ့တယ်လို့သမ္မတကလည်းတွားရောက်အစီအစဉ်ခံခဲ့တာကြောင့်ဝေဖန်ခံရတာဖြစ်ပါတယ်အလို့တော့အမှတ် Newness ကတော့မနေ့ကတည်းကပိတ်ဆွေးနွေးပွဲမတိုင်ခင်ဖွင့်ချပြောဆိုခဲ့တာတွေနဲ့သမ္မတထရမ့်ကိုတွားရောက်တင်ပြခဲ့တာတွေကလုံးတင်တဲ့ထင်တာကိုဆုံးဖြတ်လုံးဆောင်ခဲ့တာဖြစ်တဲ့ကြောင်းပြောဆိုထားပါဆုံးဖြတ်ချက်မှန်ကိုဆုံးဖြတ်ချက်တိုင်းလုံးဆောင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ထောက်လိုင်းအစီအစဉ်ကစားလေးကိုဘယ်ကရရတယ်ဆိုတော့သူကပြောဖို့ညှင်းဆိုခဲ့တယ်လို့သမ္မတထရမ့်အစိုးရစီကရတာဖြစ်နိုင်တယ်ဆိုတော့ခမန်းပြဆမှုတွေထပ်ပေါ်နေတာကတော့သမ္မတအင်ဂျီရောပြောခွင့်ပုဂ္ဂိုလ်ရှောင်းစပိုက်ဆာကလည်းပြောချထားပါတယ
်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားလာသူတွေထဲမှာလုံခြုံရေးအသေးစိတ်စစ်ဆေးဖို့လိုအပ်တဲ့သူတွေကိုအုပ်စုခွဲပေးဖို့ကမ္ဘာတဝန်းကအမေရိကန်တန်ယုံတွေနဲ့ကောင်စစ်ဝန်ဌာနတွေကိုအမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားလိုက်ပါတယ်ဒီညွှန်ကြားချက်ထဲမှာအစွန်းရောက်အကြံဖက်တွေနဲ့ဆက်ဆက်ပတ်သက်သူဒါမှမဟုတ်လဲ IS စစ်သွေးကြွားတွေထိမ့်ချုံနေမြစ်ထဲရောက်ခဲ့မှုတို့အဖြစ်တန်ရရှိတဲ့ဗီဇာလျှောက်ထားလာသူတွေရဲ့လူမှုကွန်ရက်ဆမျက်နာတွေကိုလည်းကြည့်ရှုစစ်ဆေးဖို့ပါဝင်ပါတယ်ဗီဇာလျှောက်ထားပြီးသူတွေထဲကနောက်ထပ်စစ်ဆက်မင်းမြန်စစ်ဆေးဖို့လိုအပ်သူတွေကိုခွဲထုတ်နိုင်ဖို့အတွက်လုံခြုံရေးနဲ့ပတ်သက်ပြီးစောင့်ကြည့်စစ်ဆေးတဲ့အုပ်စုတွေဖွဲ့ရမယ်ဆိုပြီးတန်ယုံတွေကိုပေးပို့တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ညွှန်ကြားချက်ထဲမှာဖော်ပြထားပါတယ်။ပြည်ဝခွင့်လျှောက်ထားလာသူဟာဗီဇာထုတ်ပေးဖို့အရေးချင်းပြည့်မီသူဖြစ်နေရင်တော့ဒီလိုဟာနောက်ထပ်စစ်ဆေးဖို့လိုအပ်တဲ့သတ်မှတ်ချက်တွေရောက်သွားနိုင်တယ်လို့ပဲသူ့ကိုဗီဇာထုတ်မပေးဘဲညှင်းပယ်တာမျိုးလည်းဖြစ်သွားနိုင်တာပါ။ဒီလိုရဟာ American ပြည်ဝင်ခွင့်ကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမယ်ဆိုတဲ့သမ္မတ Donald Trump ရဲ့မဲဆွယ်စည်းရုံးစဉ်ကပေးခဲ့တဲ့ဂရုစကားရဲ့ပထမဆုံးသက်သေလည်းဖြစ်ပါတယ
်။ UAE ဘေးကန်တန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရချုပ်ပမှုဆဆွဲချက်တွေရေရေပြင်းပြထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အဖွဲ့ဆီလိုရေးကုလသမဂ္ဂလူခွင့်ရကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမ္ဘာ့ခရီးလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်လင်းကတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွဲဆုံမေးမြန်းမှုတွေအပအဝင်မြန်မာဆွေရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစီရင်ခံစာထုတ်ပြန်မှုရှိနေချိန်အခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြာသောစကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူရုံးရအနာဘယ်နေရဲ့စစ်ဆေးရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ဆိုတဲ့လူပေါင်း 9,000 ခွဲလောက်ထဲကရွှေချမုစလင်220လောက်ကိုမင်းမြန်းစုံစမ်းထားတဲ့အစီရင်ခံစာတစ်စောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လတည်းမှာပဲထုတ်ပြန်ထားတာပါအစီရင်ခံစာထဲမှာတော့အရမပြုချင်းမှုတပ်ဖြတ်မှုတွေပါဝင်လူစားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဖော်ပြထားတာပါဒါ ਈ မှာလဲမြန်မာဆွေရကတော့အခိုင်ပြင်းတဲ့ရင်းကအခြေအနေကိုဥပဒေနဲ့အညီခံတွေ့ဆောင်နေပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအရေးယူမှာဖြစ်ကြောင်းလဲကတိပြုပြောကြားထားတာပါကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးထင်လင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုရှိပဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြစ်လူခွင့်ရေးကောင်စီရဲ့လိုရက်ကိုတင်နေပဲကန့်ကွက်ခဲ့ပါတယ်။နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့ကဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တာဖို့ကုလသမဂ္ဂရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျူးဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
တရုတ်ရစ်တပ်တင်မော်တွေကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘလို့ကျူးကျော်ရန်ဆောင်မှုမျိုးကိုမဆိုဆန့်ကျင်ဖို့မလေးရှားဘက်ကကင်းလဲမှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လို့ရဟာနိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတိုးမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်မလေးရှားတို့ကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟစေပါတယ်။မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူးပင်လယ်နဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာကန်ယိုရန်အထိဆက်ဆံနေတာပါ။လာမယ့်မနိုဝင်ဘာလကစပြီးတော့တရုတ်နိုင်ငံထုတ်ရစ်တပ်တင်မော်လေးစင်းနဲ့ကန်ယိုရန်တစ်လျှောက်ကင်းလဲသွားမယ်လို့မလေးရှားအရာရှိတွေကပြောပါတယ်။မလေးရှားရဲ့ပြည်နယ်နိမိတ်တွေအပေါ်ချင်းချောက်ရန်ဆောင်မှုတွေကိုကာကွယ်ဖို့အသုံးပြုနေတဲ့တော်ဝင်ရစ်တပ်ကတင်မော်အစင်း90နေရာမှာအခုဝယ်ယူလိုက်တဲ့တင်မော်တွေနဲ့အစားထိုးလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မလေးရှားရေပြင်နယ်နိမိတ်ကိုချင်းချောက်နေတဲ့အထက်မှာတရုတ်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားရာမှာမလေးရှားနဲ့တရုတ်တို့ပြိုင်ဆိုင်နေကြတာဖြစ်ပါတယ်
။ဒီချင်းနိုင်ငံမှာ2011ခုနှစ်ကအာရန်နူလှူရှားမှုနောက်ပိုင်း6နှစ်ကြာထောင်နဲ့ဆေးရုံပေါ်မှာနေခဲ့ရတဲ့သမရဟော့စနီမူဘာရက်ကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။သမရဟော့ဟာဒီကနေ့မှပဲစစ်ဆေးရုံတစ်ခုကနေဆင်းသွားခဲ့တာပါ။ရှေ့လေဗန်ဒီတာတလွားကိုရိုက်ခတ်ခဲ့တဲ့ အာရနွေဦးလို့တင်ရှားတဲ့လှုပ်ရှားမှုတွေမှာမူဘာရက်ခါပထမဆုံးတရားရုံးတင်ရေးယူခံရတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။ဒီချင်းနိုင်ငံမှာ18ရက်ကြာအုံချွတ်မှုတွေအတွင်းတည်ဆုံမှုတွေအတွက်တာဝန်ရှိကြောင်းဆွဆွဲခံရတာပါ။တခြားအမှုပေါင်းများစွာဆွာနယ်လည်းဒီချစ်တမဟောင်းဆွဆွဲခံရပေမဲ့နောက်ပိုင်းမှာတော့ဒီအမှုတွေကနေပလတ်ပေးလိုက်ပါရဲ့ဒီလာဆောင်ပိုင်းမှာတော့လူသတ်မှုဆွဲချက်တွေကိုလည်းပြဖြစ်ပေးခဲ့တာပါရှင်းနေဖြစ်သူကတော့တမဟောင်းမူဘာရက်ရဲ့တမဟောင်းမူဘာရက်ခါအခုခါအစ်ချစ်နိုင်ငံကာရမျိုးတော်ကအလိုပေါ်လစ်လူကုန်တဲ့ရပ်ကွက်မှာနေထိုင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်
။အာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးအတွက်တိုက်ရိုက်ဆွေးနွေးဖို့တာလီဘန်ကိုစလရီဟာအင်းနီချင်းပါကစ္စတန်နိုင်ငံကိုတွားရောက်ပြီးတော့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေဟာမမှန်ကန်ကြောင်းအာဖဂန်တာလီဘန်တွေကပြောပါရတယ်။တာလီဘန်တွေကတော့အာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးဖြစ်တယ်ဆိုပြီးတိုက်ရိုက်ဆွေးနွေးဖို့တလျှောက်လုံးငင်းဆန်ထားတာဖြစ်ပါတယ်။တာလီဘန်ကောင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်ကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းသတင်းတွေမှာဖော်ပြနေတာကိုအပြင်းအထန်ကန့်ကွက်ကြောင်းတာလီဘန်အဖွဲ့ပြောခဲ့ရသူဘီဟူလာမူဂျာဟစ်က VOA ကိုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းရုရှားနိုင်ငံမော်စကိုမှာပြုလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့တာလီဘန်အဖွဲ့ကိုဖိတ်ကြားခဲ့မယ်ဆိုရင်တက်ကောင်းတက်မယ်လို့ဖော်ပြတဲ့သတင်းတွေကိုတော့ပြပြတသားညှင်းဆန်းတာမျိုးမရှိခဲ့ပါဘူး။မော်စကိုကိုဆွေးနွေးပွဲတက်ဖို့ဖိတ်ကြားခံရမယ်ဆိုရင်တော့စဉ်းစားမယ်လို့ပြောဆိုခဲ့တာပါ။အာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဖိအားပေးတဲ့အနေနဲ့တာလီဘန်ကောင်းဆောင်9ယောက်ကိုပါကစ္စတန်အစိုးရတာဝန်ရှိသူတွေကအစ္စလာမဘတ်မြို့တော်မှာတွေ့ဆုံခဲ့ကြောင်း AP သတင်းကဖော်ပြခဲ့ပြီးနောက်တနေ့မှာပဲတာလီဘန်ပြောခွင့်ရသူကညှင်းဆန်းခဲ့တာဖြစ်ပါတယ်။
ကောင်းလုံးနဲ့နန်းလာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှင်နေကြီးဥကိုနီလောက်ကျခံရမှုဆွဆွဲဖန်းစီခံထားတဲ့သူတွေကိုရုံးထုတ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကိုလောက်ကျန်တက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖမ်းဆီးခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးပါတယ်။ဒီကနေ့တရားခွင်မှာတော့တရားမဝင်လက်နက်ကင်ဆောင်မှုစွဲချက်ကိုစပြီးစစ်ဆေးတာဖြစ်ပါတယ်။အပြည့်စုံကိုတရားရုံးမှာကိုရန်တင်သွားယူထားတဲ့ VOA မြန်မာပိုင်းတင်ဒောက်မတ်မေခါကပြောပြပေးပါလိမ့်မယ်
။ရှေ့နေကြီးဦးကိုနီကိုလောက်ကျန်တက်ဖြတ်မှုနဲ့ဆွဆွဲခံထားရသူတွေဖြစ်ကြတဲ့ဦးကြည်လင်း၊ဦးအောင်ဝင်းစော၊ဦးအောင်စောထွန်းနဲ့ဦးစရာဖြိုးတို့ကိုဖမ်းဆီးပြီးကြတဲ့ကဆိုရင်ဒီကနေ့တရားစစ်ဆေးတာဟာအမှုနဲ့ဆက်ဆက်ပြီးပထမဆုံးကြားနာစစ်ဆေးခဲ့တာပါဆွဲဆိုထားတဲ့ပုံမှန်တွေထဲမှာတရားမဝင်လက်နက်ကင်ဆောင်မှုပုံမှန်နဲ့ပတ်သက်ပြီးစစ်ဆေးတာလည်းဖြစ်ပါတယ်အခုဖမ်းဆီးထားသူ၄ဦးထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစော်တို့နှစ်ဦးကိုပဲလက်နက်ပုံမှန်တတ်ထားပြီးဦးအောင်စော်ထွန်းနဲ့ဦးစရာဖြိုးတို့မပါပါဘူးအဲ့ဒီတွေကမှဦးအောင်ဝင်းစော်ကိုဒီလက်နက်ပုံမှန်နဲ့တက်ပြီးတရားမစွဲသင့်တဲ့အကြောင်းတရားခွင်ထဲမှာတင်ပြခဲ့ပြီးတရားခွင်အပြီးမှာလည်းဥအောင်ဝင်းစော်နဲ့ဥအောင်စော်ထွန်းတို့ရဲ့ရှေ့နေဥအောင်ခိုင်ကသတင်းတောက်ကိုပြောပြခဲ့ပါတယ်
။လုံးလုံးစီကစာရွက်စတန်းအရောက်ကိုရဲဆွဲတာကတိန်းတာကတနက်ကုန်းကြည်ကံကိုကြည်လိရှာတိန်းတာလေ။မင်းသားတို့ကမိတာကအောင်လင်းစော်ကအဲ့နာမိတာမဟုတ်ဘူးလေ။အောင်ဝင်းစော်မိတာကဒင်းစာရှင်းလင်းမှာပါလို့ပေါ့တန်လို့သားမှာမိတာလေ။အဝေးကြီးကသူဒီစတန်းနဲ့ကြည်တာနဲ့အောင်ဝင်းစော်နဲ့ပတ်သက်ကြောင်းရက်တက်ဖွဲ့ကတင်ပြထားတဲ့ချက်လည်းဘာမှမရှိဘူး။ဒီမိတဲ့တဏ္ဍနဲ့ကြည်တာဟာအောင်းဝင်းဆောင်နဲ့ပတ်သက်ကြောင်းသက်တည်ထူအားမှာကတရားစွဲဖွဲ့စည်းရတဲ့ဖွဲ့ထူအားမှာနော်အဲ့တော့ခုလက်ရှိလာပြောတဲ့လူတဲလူဖြစ်တဲ့လူရဲမှုကထွက်တာကတော့အောင်းဝင်းဆောင်ရှီကတိန်ထားတာမဟုတ်ဘူးအမှန်လည်းဟုတ်တယ်ကြည်စင်မင်းလာတို့မှာတွေ့ကြညာဟောက်သိနေတာဘူးကြည်ဆောင်တဏ္ဍပေါ့အောင်းဝင်းဆောင်ကခိုင်းထားတယ်အောင်းဝင်းဆောင်နဲ့ပတ်သက်တဲ့ထောက်ထားဆောင်စတာလည်းမတွေ့ဘူးဒါပဲရှားလို့ဒါပဲမိတာပ
ါအခုဖန်းစီထားသူ၄ဦးအပြင်နောက်ထပ်တန်တရားရှိထားသူဥအောင်ဝင်းခိုင်ကိုသူနေထိုင်ရာတာကေတမြို့နယ်မှာဖမ်းဆီးခွင့်ဝရမ်းအပြင်တနိုင်ငံလုံးဘယ်နေရာမှာမဆိုဖမ်းဆီးခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရှိနေဥနေလာကရှောက်ထားခဲ့တာကိုမလို့အပ်ဘူးဆိုပြီးဒီခရိုင်အထူးတရားရုံးကပယ်ချထားခဲ့ပါတယ်။ဒါကြောင့်တိုင်းတရားရုံးမှာဆက်ပြီးတင်ပြလျှောက်သွားမယ်လို့ရှိနေကြီးဥနေလာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ပယ်ခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပယ်ခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှုကြီးတော့မတင်ဘူး။မနေ့ကဆောင်ရွက်ဆောင်ရည်ရတယ်။ဒါမဲ့ဟိုခမန်းကြီးအဖြစ်လာမဲ့ဂျုံဖွင့်တဲ့ရက်တင်္ဂါနေ့မှာအဲ့ဟာကိုရောင်းတိုင်းဒီသာကြီးတရားလွတ်တော်ရာဇဝတ်ဆိုင်ရာပြည်စီမှုရှင်းသွင်းမှာဖြစ်ပါတယ်
။ဒီကနေ့အမှုစစ်ဆေးတာကိုလာရောက်လေ့လာတဲ့အယက်သားတဦးဖြစ်သူဦးမြင့်လွင်ခိုင်ကတော့ဒီမှုနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုပြောပြခဲ့ပါတယ်။
တေခံကကွင်းဆက်တွေပြည့်နေတဲ့သဘောတရားရှိနေတာပေါ့နော်။အဲ့တော့တေခံကလွတ်နေတဲ့တချို့တေခံတွေလွတ်နေတဲ့အတွက်ကြောင့်အမှုတည်ဆောက်တဲ့အခါမှာတော့အခက်အခဲရှိနေမယ်လို့ထင်တယ်။အဲ့ဒါအဲ့ဒီအတွက်ဒီလည်းသိတော့အားမရဘူးပေါ့နော်
။လက်ရှိဖမ်းဆီးထားတဲ့ဦးကြည်လင်းခါဖို့တူးကိုကျိုးတင်ချန်စီလူတက်မှုဥပဒေပုံမှန်300နှစ်တက်လက်နက်ဥပဒေပုံမှန်19စ Luen Mu Sanya Uri Poma Satong Te. Ua Winsogu Chotin Chansi Lutamu Uri Poma Tonya Nete. Lena Uri Poma Sago Sa. Uzea Pyogu Lutamu Poma Tonya Ne. Satoye Sanya Uri Poma Chausakon. Lele Mu Sanya Uri Poma Liana Se Lia Chausashi. Twapi Nere Ua Winkangu Lutamu Uri Poma Tonya Ne. Sare Poma Aditi Yune.
ငွေရတဲ့ဖွဲ့ကတရားစွဲဆိုပြီးတရားရုံးကိုတင်ပို့ထားတာပါအမှုကိုတော့အခုလာမဲ့တောက်ကြမက်လာ30တရက်နေမှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်မမေခါတရင်ပေးပို့ထားတာပါခုတစ်ခါမှာတော့တကြံကာလအတွင်းမှာစီးပွားဖြစ်မန်ဒက်တွေစောက်ခွင့်မပေးတော့တဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်ဒီနေ့ရန်ကုန်တကြံပွဲတော်အတွင်းမှာစီးပွားဖြစ်မန်ဒက်တွေစောက်ခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဝန်က င်သွားရောက်တင်ပြထားတဲ့ဖီယိုမြန်မာပိုင်းတင်ဒောက်ကိုထအောင်ကပြပြပေးပါလိမ့်မယ်။
တကြံပွဲတော့အတွက်စီးပွားဖြစ်ရေကစားမန်တက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအတိလိုမန်တက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောတော့တာပါ
။ဒီကျင်းပနဲ့မဟာတကြံမြစ်တကူပွဲတော်ကြီးမှာစီးပွားဖြစ်မန်တက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရတယ်။ကျွန်တော်တို့အခုကျင်းပမယ်ဒီမန်တက်တွေကိုကျွန်တော်တို့အခုခွင့်ပြုပေးထားတယ်စီးရစီကံဒီရက်နဲ့မဟာမှုရှိပါရဲ့ဒီ45ရက်နံပါတ်44မှာကြံမှတ်တဲ့ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းခြင်းကိုခွင့်မပြုပါတရားဥပဒေအရရင်းဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်ဟုတ်နောက်ချက်ကတော့အရက်ဒေတာလေးကိုဥပဒေနဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်ရေးဆောင်သွားမှာဖြစ်ပါတယ်မန်တက်ဒီအားလုံးမှာအလုံးပိတ်အခန်းကြီးအားလုံးကိုလည်းအရေးဆောင်ရတော့မှာဖြစ်ပါတယ်။ဒီတင် CCTV ကင်မရာတွေနဲ့ control လုပ်တော့မှာဖြစ်ပါတယ
်။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်တက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်တက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်တက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်တော့ကို match လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိချိန်ထိတော့မန်တက်ဆောက်ခွင့်လျှောက်လာ9ဆောင်ပဲရသေးတယ်လို့ဦးဖြိုမင်းသိန်းကပြောပါတယ်။ဒါအပြင်တကြံကာလအတွင်းမှာဖြောပြေကြမဲ့တန်ချက်တွေနဲ့ပတ်သက်လို့လည်းရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးတော့မဲ့သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ်
။တန်ချက်တွေအားလုံးနဲ့ပတ်သက်ပြီးတော့တော့အကြောင်းအရာတိုင်းအားလုံးပေါ်မှာတော့တောင်းယူတောင်းခံမှုနဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်။အဲဒီတောင်းယူတောင်းခံထားတဲ့တန်ချက်တွေအားလုံးကိုကျွန်တော်တို့ဒိုင်းဒေတာကြီးအစိုးရကလည်းထိခိုက်မြင့်လာမှုရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်။စစ်ဆေးပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကျိုတင်ပြီးကျွန်တော်တို့ပြေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ကဆရာတို့ကိုဟာဒီအရည်ကိုအပေါ်နေနေဒီကိုလို့ပြောဒီလိုပြောဆောင်ရွက်လို့အစီအစဉ်မရှိပါဘူး။ဒီမှာတယောက်နဲ့တယောက်နဲ့ဆက်ဆံမှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုဖြန့်ပြီးဒီအကောင်းဆုံးဖြစ်နိုင်မှုအတွက်ကြိုးပမ်းနိုင်မှုအတွက်ဆောင်ရည်ရဲဆိုတာကိုဒီများနေဒီလိုပြောကြရပါတယ်။
တန်ချက်တွေတခြင်းတွေဟာဒေါတာဝင်ရေးသုံးပါးကိုတိခိုက်မှုမရှိစေဖို့အပါဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အခွင့်အရေးလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးအနှုန်းတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတခြင်းတန်ချက်စစ်စစ်ကြက်မရေးလုပ်ငန်းကော်မတီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုပ်ပိတ်ရဲ့ကာလအတွင်းမှာအများပြည်သူတွားလာရေးအဆင်ပြေအောင်အတွက်ကားစီးရင်ပို့တိုးပြည့်စွဲဖို့ကားကားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ပြည်သူရင်ပြည်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖြောပြေးမန်တက်တွေဆောက်လုပ်ခွင့်ပေးတော့မှာပါ။ဆောက်လုပ်ခြင်းနဲ့သူတွေဟာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရေကစားစဉ်ကိုစနစ်တကျသတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခမဘဟုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဘဟုမန်တက်အတွက်7,200နီးပါးလောက်အကုန်ကျခံဆောက်လုပ်ဖို့ခမန်းထားကြောင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကပြောပါရခင်ဗျာ
။ကုထအောင်သတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့လောက်ကင်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါမယ်။ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေတာလောက်ကင်မျိုးအနီးတိုက်ပွဲတွေဟာအခုဆိုရင်ရပ်ပေါင်း20နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုမျိုးရဲအထိလက်နက်ကြီးတည်ကြတာတွေလည်းရှိနေသေးပါ။ဆစ်ဆောင်ဒုက္ခတွေရဲ့ချင်းနေပါဝင်ကိုကန်ဒေတာတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုဗီဒီယိုမြန်မာပိုင်းသတင်းတော်ကိုမှုစောကသတင်းပေးပို့ထားပါတယ်ရှင်
။ဒီလချောင်းနေ့ကစတင်ခဲ့တဲ့လောက်ကင်မျိုးအနီးတိုက်ပွဲတွေဟာဒီကနေ့အချိန်ထိရပ်တန့်မသွားသေးပဲဆက်လက်ပြင်းထန်နေသေးရှိသလိုဒီရပ်ပိုင်းတွေအတွင်းမှာလည်းလောက်ကင်မျိုးတွေကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိနေပါတဲ့။ Leshi Pipwa ni de Chinego, Tio Mima Nezat Didaga, Didagan de Uga, Akulu, Piobare.
Oh, I don't mean it, I don't mean it. Don't mind that, darling. Yeah, they not do an Ayu Jarabo, no?
ในไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไดไ
ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်
ူပေကိုလည်းတရက်ကိုအယောက်20လောက်နှုံးနဲ့ချင်းရွှေဟော်မြို့ကိုပို့ဆောင်ပေးနေရတယ်လို့သူကဆက်ပြောပါတယ်
တော့ကျွန်တော်ဒီနေ့တော့ဒီပုဂံနေရဲ့အဲနောက်တော့ပြည်ုပ်နိုင်ငံသားတွေတော့ကျွန်တော်ပြန်ဖို့ပြင်လိုက်ကြပြန်ဖောင်ဒေးရှင်းတွေပြန်အမှတ်ပိုင်းဖွဲ့စည်းနေတယ်ပို့သွားမှာတော့ဒီနေ့တော့ဒီနေ့တော့သိတော့မရှိဘူးဒီနေ့တော့အယောက်20ဆိုတော့ပါတော့ကျွန်တော်တို့ချင်းရွှေဟော်ပို့ပြီးလိုက်တာကချင်းရွှေဟော်နေသူတို့ပြည်ုပ်ပြည်တဲ့ဟိုအဲကျွန်တော်ပြည်ုပ်နိုင်ငံသားတွေတော့ပြည်ုပ်ပြည်တဲ့ပြန်ရောက်မယ်လို့ပြောကျွန်တော်တို့ရန်လုံးတိုင်းဘက်ကနေသွားလို့ရတယ်မြန်မာနိုင်ငံသားတွေတော့ကျွန်တော်ကွန်လုံတို့လာရှိလို့သူတို့မျိုးကိုပြီးသွားကြမယ်လို့ပြောတယ်
ကျွန်တော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့မလ23ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ဒီလ17ရက်12ရက်နဲ့20ရက်နေ့တွင်မှာ MNDA ခေါ်ကုကန်တပ်ဖွဲ့ကလောက်ကင်မြို့အတွင်းကိုတရားခွန်မမဒုံးပစ်လောင်ချာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒုံးဒီတလုံးဟာလူဝင်မှုကြီးကြပ်ရေးရုံနဲ့ကျင်းတင်ဟိုတယ်အကြားကနေချံဝင်းအတွင်းကြောက်တာကြောင့်ကိုနှစ်အရွယ်မိန်းကလေးတူထိခိုက်ဒဏ်ရာခဲ့ကြောင်းဖော်ပြပါတယ်23ရက်နေ့မှာပဲအစိုးရတက်မတော်ကနေဇက်မှတ်တိုင်အမှတ်126/129အကြားက MNDA တက်ဖွဲ့တွေအခြေပြုထားတဲ့တောင်ကုန်း၃ကုန်းနဲ့ပြီးခဲ့တဲ့ရက်တွေကလည်းအခြားတောင်ကုန်း၃ကုန်းကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုလက်ရှိဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာအလောင်း28လောင်းလက်နက်မျိုးစုံ59လက်ခဲယမ်းနဲ့အခြားဆက်ဆက်ပစ္စည်းတွေအပြင်စိတ်ကြွစည်းပြား33,000ကျော်သိမ်းဆည်းရမိကြောင်းနဲ့အစိုးရတက်မတော်ဘက်ကအရာရှိစစ်တီတချို့ကြာဆုံးထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့နေဇက်မှတ်တိုင်အမှတ်114နဲ့116အကြားကသူတို့တက်စခန်းတွေကိုအစိုးရတက်မတော်ကဒီလ22ရက်နေ့ကစတင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမြေပြင်ကလည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ဒီလိုပစ်ခတ်တဲ့ကြီးတွေဟာတရုတ်နိုင်ငံအတွင်းကိုကြောက်တာတွေရှိကြောင်းလည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကြေညာထားပေမဲ့အစိုးရတက်မတော်ဘက်ကတော့တစ်ဖက်နိုင်ငံကိုလက်နက်ကြီးကြီးမကြစေဖို့အတွက်အမြောက်လက်နက်တွေကိုတွတ်ချက်ထိန်းချုပ်ပစ်ခတ်နေကြောင်းဖော်ပြပါတယ်။ဒီရပိုင်းတွေအတွင်းမှာတော့အတရုတ်အစိုးရပိုင်ဘဏ်တစ်ခုက MNDAA ကိုကန်တပ်ဖွဲ့ရဲ့ဘဏ်စင်းတစ်ခုကိုပိတ်ပင်တာရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခတွေကြောင့်တရုတ်နိုင်ငံအတွင်းကိုလက်နက်တွေအများအပြားဝင်ရောက်နေတဲ့အတွက်နေဆက်မှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံကြားဖို့ယူနန်ပြည်နယ်အစိုးရကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုမိုးစောတင်ပြပို့ထားတာပါ။ခုတစ်ခါမှတော့လိန်ကျွန်းလူတက်မှုမှာတည်တံပေးခံထားရတဲ့ကိစ္စမှာယူကန်ဝင်ထားတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။ဗီဒီယိုငွေ2ဦးတက်ဖြတ်ခံခဲ့ရတဲ့လိန်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်2ဦးရဲ့အမှုအတွက်အယူခံကိုတရားရုံးကပယ်ချပြီးတဲ့နောက်မှာတော့ထိုင်းတရားရုံးချုပ်ကိုတလအတွင်းယူခံတရားမှာပါ။ဒါပေမဲ့ယူခံတင်ဖို့အတွက်ရည်နည်းလာတဲ့အခုတလပြည့်ကနေချိန်မှာတော့ယူခံတင်ဖို့အတွက်အချိန်မလုံလောက်တာကြောင့်အချက်လက်အထောက်အထားတွေပြည်ပြည်စုံစုံရှာဖွေနိုင်အောင်အချိန်3လလောက်ထပ်ပြီးတိုးဖို့တောင်းဆိုထားတာဖြစ်ပါတယ်ဒီအဲ့အကြောင်းကိုထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်မအေးမှာကတင်ပြပို့ထားပါတယ
်ဗီဒီရှာလူငယ်နှစ်ဦးတက်ဖြတ်ခံခဲ့ရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတည့်ရက်နေ့ကနေပယ်ချခံခဲ့ရပြီးတလအတွင်းအယူခံတင်ရမှာဖြစ်ပေမဲ့ပြည်ခံအကျိုးဆောင်ရှင့်တွေကအချက်လက်တွေခိုင်လုံအောင်ရှာဖွေဖို့အတွက်ပြင်ဆင်နေတာကြောင့်အယူခံရက်ကိုထပ်တိုးပြီးတော့တောင်းခဲ့ရမှာဧပြီလ23ရက်နေ့ထိထိုင်းတရားရုံးကခွင့်ပြုပေးခဲ့တယ်ဆိုပြီးပြည်ခံနေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
23ရက်4လ2019ထိရပါပြီအခုကတော့ပထမတစ်ပြည့်ဆိုတော့2လရှိသွားပြီတော့လေတကယ်လို့အစီအစဉ်ကြားထဲမှာကျွန်တော်တို့ဒီအယူခံကြောင်းပြတ်တွေမပြည့်စုံဘူးဆိုရင်နောက်ကလာထပ်တောင်းဖို့လည်းရှိပါသေးတယ်
လူတက်မှုကျွလွန်နေဆိုပြီးတည်တံပေးခြင်းခံရရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ပြီးခဲ့တဲ့ကောစမွေအယူခံတရားရုံးမှာတော့အချက်24ချက်ပါတဲ့အထောက်အထားတွေကိုတင်ပြခဲ့ပေမဲ့ဒီချက်ပေါ်ပြီးခိုင်မာတဲ့အချက်လက်တွေထပ်မံစုဆောင်ဖို့လိုအပ်နေသေးတယ်လို့ဆိုပါတယ်ဒီအမှုရဲ့နောက်ဆုံးအခြေအနေအတွက်
ပြည်စင်မှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရဘက်ကကိုယ်စားလှယ်ဟာထိုင်းရှင်းနေများကောင်စီနဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ဖို့အတွက်မတ်လ26ရက်နေ့မှာထိုင်းနိုင်ငံကိုလာရောက်ဖို့ရှိတယ်လို့လည်းပြောပြပါတယ်ကျွန်တော်တို့26ရက်3လ2019မှာမြန်မာနိုင်ငံအစိုးရဖွဲ့အနေနဲ့ပြောဆိုတဲ့ဥပဒေဟိုပေါ်လေးဥပဒေရိုးရိုးလို့နောက်တစ်ခါ
ဒီအယူခံမှာတင့်တော်တဲ့အချက်ကလေးတွေကိုလည်းအကြံရှိခိုင်းရှိနေမဲ့ကောင်စီကိုအကြံပြုဖို့တက်သူတို့ဒီဆောက်လာမှာပါထို့သူပဲသူတို့လာလို့ရှိရင်မြန်မာနိုင်ငံတာရင်ုံနဲ့ကျွန်တော်တို့အခွဲ့နဲ့သူတို့ဒီမြန်မာပြည်လာတဲ့အစိုးရတို့ရဲ့အခွဲ့နဲ့ပေါင်းပြီးတော့ဒီအချက်ကျွန်တော်တို့ထိုင်းရှိနေမဲ့ကောင်စီလည်းတွေးဆုံဆွေးနွေးရမယ်အယူခံနဲ့ပတ်သက်တဲ့တင့်တော်တဲ့အချက်လက်တွေကိုနှစ် 25ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနည်းကြော်ကြားထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။ဒီနောက်တရားခံအကျိုးဆောင်ရှိနေတွေကအယူခံတရားရုံးမှာအယူခံဝင်ခဲ့ပေမဲ့မတ်လ10ရက်နေ့ကပယ်ချခံခဲ့ရပါတယ်။ဒီအတွက်ထိုင်းနိုင်ငံတရားရုံးချုပ်ကိုအယူခံရက်ထပ်တိုးတောင်းခဲ့ရမှာဧပြီလ23ရက်နေ့ထိခွင့်ပြုပေးခဲ့တယ်လို့လည်းပြောပြပါတယ်ရှင
်။မိမသတင်းပေးပို့ထားတာပါ။မကြာခင်မှာတင်ဆက်မဲ့ VOA American အတန်ရဲ့ညဘက်9:00နာရီ10:00အထိမြန်မာဘာသာစီစဉ်နေမှာတော့မြို့သမီးကဏ္ဍတူတာဆောင်တဲ့ American တခွင်သိပ္ပံနည်းပညာစာရာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။ဒီဝေကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
်။ပြည်ထောင်စုလန်ဒန်မြို့ကလွတ်တော်နေတက်ခတ်မှုနဲ့ဆက်နေပြီးနောက်ထပ်လူမှုဟုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့ကြောင်းလန်ဒန်မြို့ရဲ့ရဲတပ်ဖွဲ့ကကျန်းဖက်ဝါရတံပြန်နေနေဌာနကြီးကပြောဆိုခဲ့တာပါ။လက်တလောဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူးဦးတော့ပြန်လုပေးလိုက်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစားထိုးပြတ်ထမ်းမှုကြိုးပမ်းနေတဲ့ကျမရဲ့ဆက်ချက်မှုဥပဒေကြောင့်အောက်လွှတ်တော်မှာဒီကနေ့တောက်ချာနေမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အပြေအဝါထောက်ခံမှုမပေးရင်တော့ဒီဥပဒေနဲ့ပတ်သက်လို့ဆက်မလုပ်တော့ပဲတခြားကိစ္စတွေကိုအာရုံစိုက်မယ်ဆိုပြီးတော့လည်းသမ္မတထရန့်ကရီပပလီကန်အမတ်တွေကိုချင်းချောက်ထားပါတယ်။နိုဝင်ဘာအမေရိကန်သမ္မတယူကော့ဝင်းနောက်ပဲသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေနဲ့ပြည်ပကပုဂ္ဂိုလ်တွေကြားတယ်ဖုန်းဆက်သွယ်မှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ခြားသာရေးနေ့မှာပဲကော်မတီဝင်တွေတကပိတ်ဆွေးနွေးကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌတဝင်းနွန်းနက်ကတော့နိုင်ငံရဲ့ချက်လျှောက်မှုတွေကိုထောက်လှမ်းမှုတယ်လီဖုန်းဆက်သွယ်မှုတွေကိုဥပဒေနဲ့ညီကြားပြတ်နားထောင်ရတာကအမှတ်မထင်ထောက်လှမ်းမှုရဲ့အထက်မှာသမ္မတထရန့်ရဲ့လက်တောက်တွေတော့မကသမ္မတထရန့်ကိုယ်တိုင်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နေတဲ့အကြောင်းပြောဆိုခဲ့တာပါလူခွေချူပါမှုဆွဆွဲချက်တွေကြေကြေမြတ်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမကတလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွဆွဲလန်နိုင်ငံဂျနီဗာမြို့ကလူခွေကောင်စီမှာအများသောနဲ့ဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင့်ဆုံးကိုယ်စားဦးထင်လင်းကတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားသူတွေကိုပါတွစ်ဆုံမင်းမြန်နေရတယ်ပါဝင်မြန်မာဆွေရောဖော်စီထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာစီရင်ခစားထုတ်ပြန်မှုရှိနေချိန်မှာကုလူဆုံးဖြတ်တာလက်ခံနိုင်စရာမရှိအောင်ပြောဆိုခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်မင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။ကျွန်မအီတန်ဆင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24-25.5တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါ့ကျွန်မရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.